ချင်းနေဤဦးကိုအနေနဲ့ဦးနေဝင်းတို့ရန်ကုန်လေစိတ်လူမြင်ကွင်းမှာတနတ်နဲ့ပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးအကြမ်းဖက်မှုရှုတ်ချပွဲကိုဒီကနေ့ရန်ကုန်မှာကျင်းပပါတယ်။လှုပ်ကြံခံရပြီးတလားလောက်ကြာမှပြုလုပ်တဲ့ဒီအကြမ်းဖက်မှုရှုတ်ချပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကအကြမ်းဖက်မှုတွေကိုနိုင်ငံအနေနဲ့ဘယ်လိုရည်တည်ကန်တွေသွားမလဲဆိုတာပြည့်ပြည့်စုံစုံဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ပြောကြားလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမတ်တင်ကြီးထက်ကပြောပြမှာပါ။
အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံခံရပြီးတလအကြာမှပြုတ်လုတဲ့အကြံဖတ်မှုရှုတ်ချပွဲအခမ်းအနားကိုရန်ကုန်တိုင်းဝန်ကြီးချုပ်ဥဖြိုမင်းသိန်းတက်ရောက်ခဲ့ပါတယ
်။အကြံဖတ်မှုဘက်ကရက်မလာအကြံဖတ်မှုစတင်တဲ့ဘက်ကရက်မလာအကြံဖတ်ခံရတဲ့သူတွေဘက်ကကာကွယ်မလာအကြံဖတ်သမားတွေကိုအားပေးမလားဒါကိုတော့ကျွန်တော်တို့ပြက်ပြက်သားသားဆုံးဖြတ်ဖို့အချိန်တန်ပြီလို့ကျွန်တော်ဒီနေရာကပြောပြရစေ
။ရှင်းနေကြီးဦးကိုနီနောက်ဦးနေဝင်းတို့ကိုရန်ကုန်မြို့လိုနေရာမျိုးမှာတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့တဲ့ဥပဒေမဲ့လှုပ်ရမ်းမျိုးကိုအကာအကွယ်ပေးနေစရာအကြောင်းမရှိဘူးလို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကပြောဆိုခဲ့ပါတယ
်။အကြမ်းဖက်ခံရတယ်ဆိုတာကျွန်တော်တို့နိုင်ငံရဲ့အမိုင်းမှာလူတိုင်းကြီးကျူပန်းခဲ့မှုကာလတွေကလည်းပေါ်ခဲ့မှုပါတယ်။ဟာကလာဒီမှာလဲကျွန်တော်တို့ဖြစ်ခဲ့ပူပါတယ်။ဒါပေမဲ့အခုပေါ်ပေါက်ခဲ့တဲ့ရန်ကုန်မြို့ရဲ့အထင်ကြီးရလေးစိတ်ကြီးမှာအကြမ်းဖက်ခံရတယ်ဆိုတဲ့အခြေအနေတစ်ခုကတော့ကျွန်တော်တို့ရန်ကုန်မြို့ဟာတရားဥပဒေမဲ့နေတဲ့မြို့တစ်မြို့မဟုတ်ပါဘူး။တရားဥပဒေစိုးမိုးရေးကိုရှေ့တန်းတင်ထားတဲ့ကာလတစ်ခုမှာတရားဥပဒေမဲ့ပေါ်ပေါက်ခဲ့တဲ့ကိစ္စတရက်ဖြစ်ပါတယ်။ကြံဖတ်မှုကဘသူ့ကိုမှကောင်းကျိုးမပြုနိုင်ပါဘူးဒီလိုပဲအကြံဖတ်ခံခဲ့ရတဲ့ရှင်နေကြီးဦးကိုနီအကြံဖတ်မှုကိုဒူဒူနဲ့အတူစန့်ကျင်ခဲ့တဲ့ကြာဆုံးသွားခဲ့ရတဲ့ကိုနေဝင်းတို့ရဲ့ပေးဆက်ခဲ့မှုကိုကျွန်တော်တို့ဒီနေ့ဂုဏ်ပြုတာပဲဖြစ်ပါတယ်ဒီဂုဏ်ပြုမှုဟာအလွန်မင်္ဂလာရှိပါတယ်တရားဥပဒေစိုးမိုးရေးတရက်ကိုကြိုးပမ်းဆောင်ရွက်နေတဲ့အချိန်ဒီကာလတစ်ခုမှာတရားဥပဒေမဲ့ဆောင်ရွက်နေမှုတွေကိုကျွန်တော်တို့အကာအကွယ်ပေးနေစရာအကြောင်းမရှိပါဘူ
း NLD ပါတီရဲ့ဥပဒေအချံပေးရှင့်နေကြီးဦးကိုနီဟာအစိုးရအစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပြီးအပြန်ရန်ကုန်လေစိတ်လူမြင့်ကွင်းမှာတနတ်သမားကပြစ်ခတ်လှုပ်ချံခံရတာဖြစ်ပါတယ်တနတ်သမားကိုဖမ်းဆီးရင်လေစိတ်အငှားရင်မှာဥနေဝင်လဲတနတ်သမားလက်ချက်နဲ့တည်ဆုံးခဲ့ပါတယ်တနတ်သမားကိုအန်တရမမှုပဲဝိုင်းဝန်းဖမ်းဆီးခဲ့ကြတဲ့လေစိတ်အငှားရင်မောင်းတီအပါအဝင်အများပြည်သူကိုလည်းလေးစားပါချောင်းဒီကနေ့ပြုလုပ်တဲ့အကြမ်းဖက်မှုဆန့်ကျင်ရေးအခမ်းအနားမှာပြောဆိုခဲ့ကြပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကသူရဦးတင်ဦးကတော့အကြမ်းဖက်မှုတွေဟာဘသူ့ကိုမှကောင်းချိုးမပေးတာကြောင့်ရက်ကြပါတော့လို့အခုလိုတိုက်တွန်းသွားပါတယ်
။ဒီတော့တော်လောက်ပါပြီ။လက်နဲ့နဲ့ပဋိပက္ခဖြည့်ရှင်းတာဟာတော်လောက်ပါပြီ။ပြည့်စုံဆွေးနွေးအဖြေရှာပြီးတော့ငြင်းညမ်းစွာဆွေးနွေးပြီးအဖြေရအောင်လုပ်ပေးကြပါစို့ဆိုတာပြောရှင်းပါတယ်။
ဥက္ကိုနီလှုပ်ချံခံရမှုဥနေဝင်တည်ဆုံးမှုတို့နဲ့ပတ်သက်ပြီးအဖမ်းအစည်းတွေလှုပ်ချံရတဲ့အကြောင်းရင်းတို့နဲ့ပတ်သက်ပြီးလည်းပြည်ထရေးဝန်ကြီးမြန်မာနိုင်ငံရဲတပ်ဖွဲ့တို့ကပြီးခဲ့တဲ့သတင်းပတ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးသတင်းစာရှင်းလင်းပွဲမှာတော့လှုပ်ချံမှုနဲ့ဖမ်းဆီးထားသူတွေတဲမှာတနတ်သမားဦးကြည်လင်းတဦးသာအရက်သားဖြစ်ပြီးကျန်တဲ့သူတွေကတော့စစ်တပ်ကအနားယူထားသူတွေထုတ်ပယ်ခံရသူတွေဖြစ်ပါတယ်ဒီလူတွေရဲ့ထွက်ဆိုချက်အရတော့ဥက္ကိုနီကိုလှုပ်ချံရတာဟာလူငယ်သဘာဝအရာပုံကိုရေးမကျဉ်းနှံ့မှုကြောင့်ဖြစ်တယ်လို့အာနာပိုင်းတို့ရှင်းလင်းခဲ့တာပါဖမ်းဆီးခံထားရသူတွေဟာအသက်40ကျော်50ကျော်တွေဖြစ်ပေမဲ့အာနာပိုင်းတို့ကလူငယ်တွေလို့တုံ့နှုတ်ခဲ့တဲ့အတွက်လဲလူလူကြားမှာပြောစရာဝေဖန်စရာဖြစ်ခဲ့ပါတယ်ဒီသတင်းစာရှင်းလင်းပွဲနောက်ပိုင်းမှာတော့ဥက္ကိုနီလှုပ်ကြံခံရမှုဥနေဝင်တည်ဆုံးခဲ့ရမှုတို့နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမှတ်ချက်ပေးပြောဆိုခဲ့သလိုအခုအကြမ်းဖက်မှုဆန့်ကျင်ရေးအခမ်းအနားလဲထွက်ပေါ်လာတာဖြစ်ပါတယ်ရှင်